အမေရိကန်တူရကီနှစ်နိုင်ငံကြားတင်းမာမှုပုံမှုနှက်ဆိုင်လာတဲ့အတွက်ဆက်ဆံရေးပြတ်တောက်သွားလိမ့်မလားဆိုတာစိုးရိမ်စရာဖြစ်လာနေပါတယ်။အမေရိကန်တူရကီနှစ်နိုင်ငံတို့ရဲ့ဒုတိယသမ္မတတွေကနေတိုးအဖွဲ့ရဲ့အရေးကြီးအဖွဲ့ဝင်တစ်ခုဖြစ်တဲ့တူရကီနိုင်ငံပဲ့ထွက်သွားနိုင်တယ်လို့ဆိုတဲ့အထိအပြန်အလှန်သတိပေးနေကြတာဖြစ်ပါတယ်။ VOA သတင်းတောက် Dorian Jones Istanbul မြို့ကနေပေးပို့ထားတဲ့သတင်းလွှာကိုအခြေခံပြီးဦးကျော်စံသာပြောပြမှာပါရှင်
။ American ဟာတူရကီရဲ့မဟာမိတ်ဖြစ်နေဆက်ပြီးနေကြသလား။ဒါမှမဟုတ် NATO အဖွဲ့ဝင်ချင်းဖြစ်တဲ့မဟာမိတ်နိုင်ငံတစ်ခုရဲ့ကာကွယ်ရေးစွန့်ရီအားပြောင်းလုပ်နေတဲ့အကြမ်းဖက်သမားတွေနဲ့ပူးပေါင်းကြသလားဆိုတာကို American ဘက်ကရွေးချယ်ရပါလိမ့်မယ်။
အဲ့ဒါကတော့တူရကီဒုတိယသမ္မတဖူရတ်အော့ခ်တေကျောင်းပရင်းတွေက Twitter ပေါ်မှာရေးသားသတိပေးလိုက်တာဖြစ်ပါတယ်။တူရကီအစိုးရအနေနဲ့ YPG ခေါ် Syria Cut လက်နက်ကင်တွေကိုမတိုက်ခိုက်ဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီး Mike Pompeo ကသတိပေးလိုက်ပြီးတဲ့နောက်တူရကီဒုသမ္မတကအခုလိုတွန်းပြန်လိုက်ကြလဲဖြစ်ပါတယ်။ YPG Cut လက်နက်ကင်တွေဟာ IS အကြမ်းဖက်အုပ်စုကိုတိုက်ခိုက်တဲ့နေရာမှာအမေရိကန်ရဲ့အရေးပါတဲ့မဟာမိတ်တွေဖြစ်ပါတယ်။ဒါပေမဲ့တူရကီအစိုးရကတော့ဒီ YPG တွေဟာသူတို့တူရကီနိုင်ငံတွင်းကသဘုံအဖွဲ့တစ်ခုနဲ့ဆက်ဆက်နေတဲ့အကြမ်းဖက်သမားတွေဖြစ်တယ်လို့ဆွဆွဲထားပါတယ်။ American တူရကီနိုင်ငံရဲ့ဝန်ကြီးနှစ်ဦးတွေ့ဆုံပြီးထုတ်ပြန်တဲ့ American ကြေညာချက်တစ်ခုမှာတော့အခုလိုဖော်ပြထားပါတယ်
။ Syria ရှေ့မြောက်မှာတူရကီရဲ့တစ်ဖက်သက်စေလွှတ်ဆောင်ချက်တွေကြောင့်ဆိုးဝါးတဲ့အကျိုးဆက်တွေကြုံတွေ့နိုင်တယ်ဆိုတာကိုသတိပေးရင်စစ်ဆန်ညှိနှိုင်းမှုတွေဆက်လက်လှုပ်သွားဖို့အတွက်လည်းထောက်ခံကြောင်ပွန်ပီယိုကဖော်ပြလိုက်ပါတယ်။
တူရကီနိုင်ငံရဲ့ဝန်ကြီးကတော့ဒီနေရာမှာအမေရိကန်အစိုးရဘက်ကရှင်းလင်းပြတ်သားတဲ့ဗျူဟာရှိတာကိုမတွေ့ရဘူးလို့ထောက်ပြပါတယ်။ပြီးခဲ့တဲ့စနေနေ့ကပဲဒေသန္တရရွေးကောက်ပွဲတွေမှာအကြီးအကျယ်အရေးနှိမ်သွားတဲ့တူရကီသမ္မတရစ်ဆက်တိုင်ပ်အာဒိုဗန်ကတော့အရေးကြီးဆုံးကလူညွန်ရေးကိစ္စပဲဖြစ်တယ်လို့ကြေညာလိုက်ပါတယ်။ဒါဟာဆီးရီးယားနိုင်ငံတဲက YPG တွေကိုထိုးစစ်ဆင်ဖို့အချက်ပြလိုက်တာဖြစ်တယ်လို့သုံးသပ်သူတွေကယူဆကြပါတယ်။တူရကီတပ်ဖွဲ့တွေဟာလည်းဆီးရီးယားနယ်စပ်မှာစုပြုံတပ်ဆွဲထားစေပါစီရီးယားနဲ့ဆက်ပြီးအမေရိကန်တူရကီတို့ရဲ့စိုးရိမ်ပွဲထိတိုက်တိုးမှုဟာရုရှားစီက S-400 ဒုံးကျည်စနစ်ကိုတူရကီဝယ်ယူတဲ့ကိစ္စကြောင့်နေတိုးကိုအားပြောစေလိမ့်မယ်လို့အမေရိကန်ဘက်ကပြောကြားနေခြင်းနဲ့လည်းတိုက်ဆိုင်နေပါတယ်။မကြာသေးခင်ကဝါရှင်တန်မြို့တော်မှာပြုလုပ်ခဲ့တဲ့နေတိုးအခမ်းအနားတစ်ခုမှာအမေရိကန်ဒုတိယသမ္မတမိုက်ပင်စ်ကအခုလိုပြောခဲ့ပါတယ်။
တူရကီရာသမိုင်းမှာအောင်မြင်မှုရှိဆုံးစီရီးယားမဟာမိတ်အဖွဲ့ရဲ့အဓိကအဖွဲ့ဝင်နိုင်ငံတစ်နိုင်ငံအဖြစ်ဆက်ရှိနေခြင်းသလားဒါမှမဟုတ်ဒီမဟာမိတ်အဖွဲ့ကိုအကျိုးရုပ်စေမဲ့အမှားမှားညွင်ညွင်ဆုံးဖြတ်ချက်တွေချမှတ်ပြီးလုံခြုံမှုပြက်ပြားစေအောင်လုပ်မှလားဆိုတာကိုရွေးချယ်ရပါလိမ့်မယ်
။တူရကီနိုင်ငံရဲ့ဝန်ကြီးကာဗူဆိုဂလူကဒါကိုပယ်ချပါရယ်
။ရုရှားစီကလက်နက်ဝယ်တဲ့ကိစ္စကပြီးပြီးသားကိစ္စပါ။ကျွန်တော်တို့ကရုရှားရဲ့အခြားမဟာမိတ်ရဲ့ဆိုပြီးရွေးချယ်နေတာမဟုတ်ပါဘူး။ရုရှားနဲ့ဆက်ဆံလို့တခြားနိုင်ငံတွေနဲ့ဆက်ဆံစရာမလိုတော့ဘူးလို့လည်းသဘောမထားပါဘူး။ဒါတဲ့ပိုပြီးပြောရရင်အနောက်အုပ်စုကဖြစ်ဖြစ်ရုရှားကဖြစ်ဖြစ်ဘယ်လိုလုပ်ဘယ်ဘက်ကိုရွေးဆိုပြီးကျွန်တော်တို့ကိုမပြောသင့်ပါဘူးပြောလို့လည်းမရနိုင်ပါဘူ
းတကယ်တော့အမေရိကန်ဘက်ကလည်း Patriot Drone စနစ်ကိုရောင်းချဖို့ဆိုပြီးတူရကီကိုကန့်လန့်ထားပါတယ်တူရကီကလည်းလိုချင်ပါတယ်ဒါပေမဲ့ဒါကိုဝယ်ရင်ရုရှားစီက S-400 ကိုမဝယ်ရတော့ဘူးဆိုတာမျိုးတော့မလိုချင်ပါဘူးဒီအငင်းပွားမှုတွေဟာတူရကီရုရှားဆက်ဆံရေးပုံမှုနဲ့ဆိုင်လာမှုပေါ့အနောက်မဟာမိတ်တွေရဲ့စိုးရိမ်မှုအစိပ်ပိုင်းတစ်ခုဖြစ်ပါတယ်။ဒီထဲနောက်ပတ်ကျရင်တူရကီသမ္မတအာဒိုဝန်ဟာမော်စကိုမြို့တော်ကိုသွားရောက်ဖို့ဆင်းနေပြန်ပါတယ်။ဒီလိုအမေရိကန်နဲ့တူရကီဆက်ဆံရေးယိုယွင်းလာတဲ့အတွက်အထည်နာရတဲ့နောက်ကန္တတစ်ခုကတော့တူရကီနိုင်ငံသုံးလီရာငွေတန်ဖိုးကျဆင်းသွားခြင်းပဲဖြစ်ပါတယ်။လီရာငွေတန်ဖိုးကျဆင်းသွားတဲ့အတွက်နိုင်ငံသားတွေဟာနိုင်ငံခြားငွေအမျိုးမျိုးကိုဝယ်ယူစုဆောင်းနေကြသလိုပြည်ပရင်းနှီးမြှုပ်နှံမှုတွေလည်းပြန်လည်ထွက်ခွာနေပါတယ်။ဒီလိုအကြတဲ့တွေရှိလာနေပေမဲ့ဘယ်ဘက်ကမှအလျှော့ပေးမဲ့ပုံမတွေ့ရပါဘူးတူရကီပေါ်အမေရိကန်စိတ်မစီနိုင်ဖြစ်လာတဲ့ဒီအချိန်မှာပဲအမေရိကန်နိုင်ငံသားတချို့တူရကီဘက်ကထိန်းသိမ်းလိုက်တဲ့ကိစ္စလည်းပေါ်ပေါက်လာပြန်ပါတယ်2016မှာအောင်မြင်တဲ့အနာသိမ်းပွဲနဲ့ပတ်သက်တယ်ဆိုပြီးအမေရိကန်သံရုံးဝန်ထမ်းတချို့ကိုတူရကီကဖမ်းဆီးထားတဲ့ကိစ္စပဲဖြစ်ပါတယ်အခုလောလောဆယ်မှာတော့အမေရိကန်ဟာဒီအငင်းပွားမှုကိုသံတမန်နည်းနဲ့တိုးတိုးတိတ်တိတ်ဖြစ်ရှင်ဖို့ကြိုးပမ်းနေပါတယ်ဒါပေမဲ့နှစ်နိုင်ငံပဂတိဆက်ဆံရေးအခြေအနေကိုသုံးသပ်မယ်ဆိုရင်တော့ထိတ်တိုက်ရင်ဆိုင်မဲ့အလားအလာဘက်ကဥတီနေတယ်လို့ဆိုရမှာပဲဖြစ်ကြောင်းပါခင်ဗျာ။